၄နှစ်တစ်ကြိမ်ကျင်းပလေးရှိတဲ့ကမ္ဘာကုန်းဒုက္ခသည်များဖိုရမ်ကိုဒီဇင်ဘာ၃ရက်ကနေ၁၅ရက်အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေပါတယ်။ဗုဒ္ဓဦးနေ့ကကျင်းပတဲ့ဖွင့်ပွဲမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်တီကအခုတွေ့ဆုံမှုကအရမရှူပြောင်းခံရမှုနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေပေါ်တုံ့ပြန်နိုင်မှုနဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်နိုင်ငံတွေအတွက်မျှဝေတာဝန်ယူကြဖို့လိုအပ်နေတဲ့အခြေခံလှုပ်ဆောင်ချက်တွေကိုနိုင်ငံတွေအနေနဲ့ပြန်လည်ကတိကဝတ်ပြုနိုင်မှုအခွင့်အလမ်းလို့ပြောပါတယ်။ဒီဖိုရမ်မှာဂါဇာဒုက္ခသည်ရေလွှမ်းမိုးနေပေမဲ့မဟာမင်းကြီးဂရန်တီကကမ္ဘာတဝန်းကလူသားချင်းဆက်လက်ထောက်ထားမှုနဲ့ဒုက္ခသည်ဆိုင်ရာအကျပ်တဲတွေကိုလည်းမျက်ခြေမပြတ်ကြဖို့အစိုးရတွေကိုတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်တန်းနဲ့ချီတဲ့ဒုက္ခသည်တွေနဲ့ဦးမဲ့အိမ်မဲ့ဖြစ်နေကြတဲ့ဆူဒန်နဲ့ယူကရိန်းကရပ်သားတွေရဲ့အရေးတခါဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေလိုနှစ်ရှည်လာများဖြစ်နေတဲ့အကျပ်တဲတွေကိုလည်းအာယိုဆိုက်ပြီးကူညီဖို့သူကတောင်းဆိုပါတယ်။ဂရန်တီရဲ့အဖွဲ့မိန်ကွန်းထဲမှာဂါဇာကမ်းမြောင်ဒေသကအခြေအနေကိုကြီးမားတဲ့ကဆိုးကြီးအဖြစ်ညွှန်ဆိုပါတယ်။ရပ်သားထိခိုက်သေဆုံးမှုနဲ့နေရာဆန့်ခွာမှုတွေထပ်ဖြစ်လာအောင်မယ်လို့လည်းဂရန်တီကသတိပေးခဲ့ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့တောင်းဆိုချက်အတိုင်းဂါဇာမှာချက်ချင်းအပြစ်ရပ်ပြီးတစ်စက္ကန့်လေးပြန်လွှတ်ရေးလုပ်ငန်းစဉ်တွေပြန်စဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။